ဘင်္ဂလားဒေ့ရှ်ဘာသာခြားကျွန်းစီကိုဒုတိယအထုပ်ပို့ဆောင်နိုင်မှုရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တထောင်နီးပါးစစ်တကောင်းမျိုးစီကိုစတင်ပြောင်းရွှေ့နေကြပြီဖြစ်ပါတယ်။အပြည့်အစုံကိုကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်။ဘာသာခြားကျွန်းဆိုတာကတော့မြန်မာနိုင်ငံကတိမ်းရှောင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီခိုလုံနေထိုင်တဲ့လူ့ရဲ့ထူးထပ်များပြားလွန်းလာတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရာချထားဖို့ဘင်္ဂလားဒေ့ရှ်ဆိုရာကစီစဉ်ထားတဲ့ပင်လယ်ထဲကမြေနုကျွန်းတစ်ကျွန်းဖြစ်ပါတယ်။အဲ့ဒီကျွန်းကိုပြောင်းရွှေ့ပေးဖို့မနေ့တနင်္ဂနွေနေ့ကစပြီးဘင်္ဂလားဒေ့ရှ်အနာပိုင်းနေနဲ့စခန်းတာဝန်ခံတွေကကော့စ်ဘဇားခရိုင်နယ်ကဒုက္ခသည်စခန်းအသီးသီးကနေဒုက္ခသည်တထောင်နီးပါးကိုဒုတိယအထုပ်ဖြစ်နေစတင်ခေါ်ဆောင်သွားတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလ၄ရက်နေ့ကလည်းပထမဆုံးအထုပ်ဖြစ်နေရိုဟင်ဂျာဒုက္ခသည်ပေါင်း1642ဦးကိုဘာသာခြားကျွန်းမှာပြောင်းရွှေ့နေရာချထားပေးပြီးဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကနေစပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းအသီးသီးကမိသားစုတွေဘာသာခြားကျွန်းခီးစဉ်စတင်မှုဒုက္ခသည်စခန်းတွေကထွက်ခွာသွားကြတဲ့အကြောင်းဘာလူခလေးဒုက္ခသည်စခန်းအမှတ်9မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ခေါ်ဦးဤစလန်ကသူ့နောက်ဆုံးတည်ထားသမျှပြောပြပါဗျ။
ဘာသာခြားကျွန်းကိုဒီဇင်ဘာလ28ရက်နေ့ညနေပိုင်းမှာစိုင်းဘာလူခလေးဒုက္ခသည်အမဲတကန်ကိုရလီမိသားစု55စုပါဝင်ပါတယ်။တခြားဒုက္ခသည်စခန်းအသီးသီးကလည်းအများကြီးပါဝင်တာကိုတွေ့ရပါတယ်။တူတယ်ကတော့အဲတတော်နိဗ္ဗာန်လို့ရှိမယ်။မိသားစုကတော့900နိဗ္ဗာန်လို့ရှိနိုင်ပါတယ်ခင်ဗျာ။မနေ့ကသူတို့ကဥကီယာမြို့မှာသူတို့ကညာအိတ်ခဲ့တယ်။ဒီကနေ့မနေ့ပိုင်းမှာသူတို့ကခါနဲ့တကောင်မြို့ကိုအဲတွဲကွာနေကြတာကိုသတင်းရခဲ့ပါတယ်ခင်ဗျာ။အမီမီစန္ဒလျောအများကြီးသွားနေကြတာကိုတွေ့ရတယ်။မင်္ဂလာတရားဆိုရအနေနဲ့တော့ဘိုက်ကူးစနဲ့တော့လုကတော့မတွေ့ခဲ့ရပါဘူးခင်ဗျ
။သူတို့ကိုစစ်တကောင်းကိုအရင်ရွှေ့ပြောင်းပြီးမှဒီရက်အတက်ကြပေါ်မူတည်ပြီးဘာဆန်ချာကျွန်းစီကိုဆက်ပြီးတော့ရွှေ့ပြောင်းပေးမယ်လို့လည်းအမီမဖော်လို့တဲ့ဘင်္ဂလားဒေ့ရှ်အရာရှိတဦးကရိုက်တာကိုပြောဆိုထားပါတယ်။ဒီဒုက္ခသည်တွေဟာသူတို့ဆန္ဒအလျောက်ပြောင်းရွှေ့တာလို့လည်းဒုက္ခသည်အရေးကင်တွယ်နေတဲ့ဘင်္ဂလားဒေ့ရှ်ဆိုရအရာရှိမိုဟာမက်ရှန်ဆက်ကဒူဇာကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာရှိရိုဟင်ဂျာဒုက္ခသည်တွေကိုဒီဘာဆန်ချာကျွန်းစီကိုပို့နေတဲ့အပေါ်မှာတိကျလွတ်လပ်တဲ့ဆန်းစစ်မှုတွေလုပ်ပြီးသူတို့အနေနဲ့ဆန္ဒအလျောက်သွားတယ်ဆိုတာကိုအတည်ပြုဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆဲလဲတွမ်အင်ဒရုစ်ကလည်းတောင်းဆိုထားပါတယ်။စခန်းထဲကဒုက္ခသည်တချို့ဟာမိမိတို့ရဲ့သဘောဆန္ဒအလျောက်ရောစခန်းထဲမှာနေထိုင်ရတဲ့ခက်ခဲတဲ့အခြေအနေအနေအထားကြောင့်မှကျွန်းစီကိုအခြေချဖို့ပြောင်းရွှေ့သွားကြပေမဲ့ရိုဟင်ဂျာဒုက္ခသည်အများစုကတော့မိမိတို့ရဲ့နေရရင်ကိုပဲဘေးကင်းလုံခြုံစွာနဲ့ပြန်လူကြတာပါ။ကျွန်
တော်တို့ရိုဟင်ဂျာဒုက္ခသည်အကုန်လုံးပတ်သက်ကိုနေရကိုပဲပြင်ဆင်တဲ့ဒါတကူပဲကျွန်တော်လူလူလာလာတောင်းဆိုနေကြတယ်။နောက်တကူကဆရာညတာမို့ဆိုတာကကျွန်တော်ကန်ချီနေမှာ HMB ဆိုရင်တော့လူတွေကအခုလို့ကိုနေရကိုပဲသွားရှင်တာပေါ့တရားမြတ်တာမို့ကိုပဲစောင့်နေတယ်ဘေးကင်းလူချို့မို့ကိုလည်းလူရှင်တယ်ကျွန်တော်လူတွေကအိုးလောကွန်ရေးဟူသမျှကျွန်တော်ရင်ရခဲ့တဲ့လောကွန်ဟူသမျှကိုဆုံးချုပ်နေမှုဒါကိုလို့ရပြီးမှပြင်ရှင်တာပေါ့ကျွန်တော်ကဒီမှာမနေရှင်ဘူးဒီဒုက္ခစီမှာလည်းမနေရှင်ဘူးပတ်ချနေရပြောင်းပြီးမှလည်းမနေရှင်ဘူးဒါပဲကျွန်တော်ပြောရှင်တာပေါ့
ဒါကတော့ရိုဟင်ဂျာဒုက္ခသည်တူ VOA ကိုပြောပြသွားတာပါရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံတို့ကြားသဘောတူညီချက်တွေအတိုင်းဒီဒုက္ခသည်တွေကိုပြန်လည်လက်ခံမှုစီစဉ်ဆောင်ရွက်မယ်လို့ပြောဆိုထားပေမဲ့ကိုဗစ်ကာယောဂါကာလအတွင်းပြန်လည်လက်ခံရေးအစီအစဉ်တွေကတော့နှောင့်နှေးကြံ့ကြာနေစေဖြစ်ပါတယ်ရှင်ကျွန်မဆုမမ